သောတာရှိပါခင်ဗျာပြီးခဲ့တဲ့လကမြောက်ကိုရီးယားနိုင်ငံကတိုက်ချင်းပြစ်ဒုံးပျံစမ်းသပ်မှုနှစ်ကြိမ်လှုပ်ပြီးသွားတဲ့နောက်မှာမြောက်ကိုရီးယားခေါင်းဆောင်တွေကအမေရိကန်ကမ်းခြေအထိအောင်သူတို့ဒုံးပျံတွေကလက်လှမ်းမိနေပြီးအမေရိကန်ကသူတို့အပေါ်မှာတင်းတင်းမာမာရံပြုတ်လာရင်ပစိဖိတ်သမုဒ္ဒရာတွေကအမေရိကန်ပိုင်းဂူဝမ်ကျွန်းအနီးရေပြင်ကိုတိုက်ချင်းပြစ်ဒုံးပျံလေးစင်းပြစ်လွတ်မယ်လို့ကြေညာခဲ့ပါတယ်။ဂူဝမ်ကျွန်းကိုပြစ်လွတ်မယ်ဆိုရင်ဂျပန်နိုင်ငံကိုကျော်ဖြတ်သွားရမှာဖြစ်ပြီးတော့ဂူဝမ်မှာအမေရိကန်အရသာ 36,000 နဲ့တပ်ဖွဲ့ဝင် 6,000 လောက်ရှိနေကြတာဖြစ်ပါတယ်။မြောက်ကိုရီးယားကတကယ်လို့သာအဲ့ဒါလိုဒုံးပျံတွေပြစ်လွတ်မယ်ဆိုရင်အမေရိကန်ကလည်းခံနေမှာမဟုတ်တယ်လို့ဂျပန်နိုင်ငံကလည်းတခုခုတုံ့ပြန်ရမှာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တွေအချီအချချင်းချောက်နေကြတာမှာလွန်ခဲ့တဲ့၄ရက်လောက်ကဆိုရင်အမေရိကန်သမ္မတကမြောက်ကိုရီးယားနိုင်ငံကိုမီးလောင်တိုက်သွင်းပစ်မယ်လို့ချင်းချောက်ခဲ့ပါတယ်။ဒါကိုမြောက်ကိုရီးယားကမခံဘဲအမေရိကန်ကအပူရီပြောနေတယ်သူတို့အနေနဲ့ဂူဝမ်ကျွန်းကိုလှမ်းပြီးတော့ပစ်ဖို့ပြင်ဆင်နေပြီလို့တုံ့ပြန်လိုက်ပါတယ်။တခါအမေရိကန်သမ္မတမစ္စတာထရမ့်က
Maybe that statement wasn't tough enough and we're backed by 100% by our military we're backed by everybody.And we're backed by many other leaders. But if anything, that statement may not be tough enough.
ကျွန်တော်တို့ပြောနေတာသိပြီးတော့မမာသေးဘူးလို့ထင်နေကြရင်ကျွန်တော်ပြောပါမယ်။ကျွန်တော်ကိုစစ်တပ်ကယာနုံးပြစ်ထောက်ခံမှုပေးထားပါတယ်။ဒါအပြင်တခြားခေါင်းဆောင်တွေအများအပြားကလည်းထောက်ခံထားပါတယ်။ဒီတော့ခင်ဗျားတို့တွေမြင်တွေ့ကြရပါလိမ့်မယ်လို့ပြောသွားတာဖြစ်ပါတယ်။နှစ်ဖက်စလုံးကသာမလျှော့ကြဘူးဆိုလို့ရှိရင်တကယ်ဖြစ်ကြတော့မှလားလို့မိကုန်းတွေပေါ်လာပါတယ်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်နဲ့တိုက်မလာနိုင်အောင်အမေရိကန်အစိုးရကလက်ဦးမှုရယူတိုက်ခိုက်လိမ့်မယ်လို့ခေါင်းဆောင်တော်တော်များများကယူဆထားကြပါတယ်။ဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အွန်းနှစ်ယောက်စလုံးဟာတော်တော်ကိုပဲခံမှရခက်တဲ့လူတွေမို့လို့လည်းပဲအများကစိုးရိမ်မှုတွေပေါ်ထွက်နေတာဖြစ်ပါတယ်။တရုတ်အစိုးရကတော့ဒေါ်နယ်ထရမ့်ကိုထိန်းသိမ်းသိမ်းသိမ်းလှုပ်ဖို့တစ်ဖက်ကပြောထားတယ်လို့ပဲတစ်ဖက်ကလည်းပဲစစ်ဖြစ်လာလို့ရှိရင်မြောက်ကိုရီးယားနိုင်ငံဘက်ကဝင်ပြီးတော့ပါပေးမှာမဟုတ်ဘူးလို့မြောက်ကိုရီးယားနိုင်ငံကိုသတိပေးထားပါတယ်။အမှန်တော့မြောက်ကိုရီးယားနိုင်ငံကသူ့ကိုဒန်းတူရည်တူအတိအမှတ်ပြုခံနေတာပါ။အမေရိကန်ကအလေးထားလာအောင်သူတို့အနေနဲ့နျူကလ িয়ার လက်နက်သေဆောင်နိုင်တဲ့တာဝဲပစ်ဒုံးမြန်တွေထုတ်လုပ်နိုင်အောင်နှစ်တော်တော်ကြာကြာကြိုးစားလာခဲ့ပါတယ်။အခုအောင်မြင်မှုတော်တော်လေးရလာတဲ့အခါမှာအမေရိကန်ကိုဘယ်လောက်ထိအောင်တင်းကြည့်လို့ရမလဲဆိုတာသူတို့အကဲဆန်းနေပါတယ်။သူတို့အနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ရယူနိုင်ဖို့ကျိုးပန်းသွားမယ်ဆိုတာနှစ်ပေါင်းများစွာအခါကပဲပြောခဲ့ပါလေ။နျူကလ িয়ার လက်နက်ပိုင်ဆိုင်လာမှသူ့ကိုအမေရိကန်ကအလေးတရူဆက်ဆံလိမ့်မယ်လို့လည်းယူဆထားပုံရပါတယ်။အမှန်တကယ်အမေရိကန်နဲ့သာစစ်ဖြစ်လာရင်လက်နက်အင်အားကွာခြားလွတ်တဲ့အတွက်ကြောင့်သူအထိနာမယ်ဆိုတာသူတို့တွေ့ပြီးသားလည်းဖြစ်ပါလိမ့်မယ်။မြောက်ကိုရီးယားခေါင်းဆောင်တွေအနေနဲ့သူတို့ကိုလာမတိုက်ဘူးဆိုတဲ့အာမခံချက်လိုချင်နေတာပါ။သူ့ကိုစီးပွားရေးအရာပိတ်ဆို့ပြီးမွန်းကျက်နေအောင်မလုပ်ဘူးဆိုတာမျိုးကိုလိုချင်နေကြတာပါ1950ပြည့်နှစ်ကနေ53ခုနှစ်အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲဟာအခုအချိန်ထိအောင်အပြည့်ရထားတာသာဖြစ်နေပြီးတော့စစ်ပြေငြင်းရေးစာချုပ်လက်မှတ်ထိုးထားတာမရှိသေးပါဘူးဒီတော့ကမြောက်ကိုရီးယားအနေနဲ့စစ်ပွဲတစ်ပွဲဆပြီးတော့တိုက်လို့သူလိုချင်တာတွေရမလာနိုင်ဘူးဆိုတာသူတို့သိထားပါတယ်တစ်ဖက်မှာကလည်းပဲမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာငယ်ရွယ်သူတယောက်ဖြစ်တဲ့အတွက်ကြောင့်မခံချင်စိတ်နဲ့စိတ်ယူပေါက်ပြီးတော့စစ်ပွဲဖန်တီးလာနိုင်တဲ့အန္တရာယ်ကတော့ရှိနေပါတယ်။အခုနောက်ဆုံးလောလောဆယ်မှာကင်ဂျွန်အွန်းကဂူဝမ်ကျွန်းကိုပစ်ခတ်မဲ့အစီအစဉ်ကိုခေတ္တခဏဆိုင်းငံ့ထားမယ်လို့ကြေညာလိုက်တဲ့အတွက်ကြောင့်ဂူဝမ်ကျွန်းသူကျွန်းသားတွေကနည်းနည်းတော့စိတ်အေးသွားကြရပါတယ်။နှစ်နိုင်ငံကြားမှာတကယ်သာစစ်ဖြစ်လာမယ်ဆိုရင်တော့အမေရိကန်အနေနဲ့အထိုက်အလျောက်အထိနာမှာဖြစ်ပေမဲ့မြောက်ကိုရီးယားအနေနဲ့တော့အများကြီးကိုပဲနာသွားနိုင်တာမို့စစ်ပွဲမဖြစ်တော့ပါဘူးလို့နိုင်ငံရေးအကဲကပုဂ္ဂိုလ်တွေကတွက်ဆပြောဆိုနေကြပါတယ်ခင်ဗျာ